Mingla Bashin, Yad Kenny Nizzi, a change you champion. Say when you go no jazzy though. The Nidalan sees him up, Joseph Varishi. July last, say a knee. E. Yamiago, then no tea we. Tea the time chili, Mingla Shija e. She your hand can't you set though, near Saku. Crean Yogi Chaku, don't they hop your door to Miadi? သူတို့တုန်တေဟောပြောသည့်အတိုင်းလက်တွေ့ကျင့်သုံးသင်ပါသည်သူတို့သည်တမန်တရားကိုကောင်းသောအသက်တာဖြင့်လောကကြီးအားပြသသင့်သည်ဖျားသခင်၏အလိုတော်မှာသူသားသမီးများ၏အသက်တာ၌နှုတ်ကပတ်တော်ရှင်သန်ဖို့ဖြစ်ပါသည်ကျွန်ုပ်တို့၏ပြောဆိုခြင်းထက်လက်တွေ့အသက်ရှင်ခြင်းကလောကသားများကိုပို၍ဆွဲမှတ်စေပါသည်အက်ဂါဂတ်စ်ကတရားဟောချက်ကိုကြားရခြင်းထက်မြင်ရခြင်းကိုကျွန်ုပ်ပို၍နှစ်သက်ပါသည်ဟုပြောပါသည်သင်ဟောသောအရာသည်အတန်ကျယ်လွန်းလာပါသည်သို့သောသင်ပါပြောသည်ကိုကျွန်ုပ်မကြားရပါဟုသောလူသိများသည့်ရွတ်တတ်သောစကားရှိပါသည်တရားဟောဆရာတယောက်အကြောင်းကိုဤသို့ပြောဖို့ပါသည်တရားဟောစင်ပေါ်၌သူတရားဟောသောအခါလူများကသူ့ကိုတရားဟောစင်ပေါ်မှမစင်းစေခြင်းကြပါသို့သောသူသည် တရားဟောစင်၏အပြင်ဖက်၌ရှိသောအခါလူများကသူ့ကိုပယ်သောအခါမှတရားဟောစင်ပေါ်သို့ပြန်၍မတက်စေခြင်းကြပါ။ H.A.Ironside ကနှုတ်ခမ်းကိုပဲအရာကမှချုပ်နှောင်ထား၍မရသလိုအသက်တာကိုလည်းချုပ်နှောင်၍မရပါဟုပြောပါသည်။ထို့နည်းတူစွာဟန်ရီဒရန်မန်ကလူအသက်ရှင်မှုသည်တရားဒေသနာဖြစ်သည်ဟုရေးခဲ့ပါသည်။ကာလလီဂါလည်း တတ်ရှင်သောအသက်ရှင်ခြင်းသည်ခေတ်အဆက်ဆက်တွင်ဘုရားသခင်အကြောင်းကိုပြောဖို့အကောင်းဆုံးဖြစ်သည်လက်တွေ့ပါသောစကားလုံးများသည်အလေးသာသည်ဟုသက်သေခံခဲ့ပါသည်အီးစတန်လီဂျွန်စ်ကနှုတ်ကပတ်တော်သည်ကျွန်ုပ်တို့အားဖြင့်တကူးမဖြစ်ခင်ကျွန်ုပ်တို့အထဲ၌ရှင်သန်ရပါမည်ဟုပြောပါသည်အော့စဖော့ချမ်ဘာစ်ကလည်းကျွန်ုပ်သည်မှန်သောအရာကိုဟောပြောတော်လဲ သူအတိုင်းအသက်မရှင်ပါကဘုရားသခင်အကြောင်းကိုကျွန်ုပ်လိမ်ညာနေခြင်းဖြစ်ပါသည်ဟုပြောပါသည်။တခင်ယေရှုတပါးသည်သာလျှင်သူတွင်တင်ဟောပြောသောအရာကိုပြည့်စုံစွာရုပ်လက္ခဏာထင်ရှားစေကြောင်းကျွန်ုပ်တို့နားလည်ပါသည်။သူတွင်တင်ချက်နှင့်အသက်တာသည်ထပ်တူထပ်မြဖြစ်သည်။ဂျူးများကသူ့ကိုသင်မိသူနည်းဟုမေးသောအခါငါအစဉ်ပြောဆိုသည့်အတိုင်းငါဖြစ်သည်ဟု ရှင်ယောဟန်ခန်းကြီးရှင်အငယ်23အတွင်ပြန်ဖြေခဲ့သည်သူ၏ပြုမှုသည်သူ၏ပြောဆိုချက်များနှင့်ใกล้ညီသည်ကျွန်ုပ်တို့၏ပြုမှုများသည်လည်းထို့အတိုင်းတိုးတက်သင့်ပါသည်ညီကိုနှစ်ယောက်ရှိပါသည်တယောက်သည်ဓမ္မရေးရာဒေါက်တာဘွဲ့ရရှိပြီးတရားဟောဆရာဖြစ်ကကျန်တယောက်သည်ဆရာဝန် MD ဖြစ်သည်တနေ့တွင်ဒုက္ခရောက်နေသောအမျိုးသမီးတယောက်သည်တရားဟောဆရာကိုလာတွေ့သည် သို့သောဤအိမ်၌မိသူနေသည်ကိုသူမှကောင်းစွာမသိခဲ့ပါတရားဟောဆရာကတကားဖွင့်ပေးသောအခါထိုအမျိုးသမီးကသင်သည်ဒေါက်တာတရားဟောဆရာလားဒါမှမဟုတ်လက်တွေ့လုပ်တဲ့ဒေါက်တာလားဟုမေးပါသည်ထိုမေးခွန်းသည်တရားဟောဆရာ၏စိတ်ကိုတွတ်ထိပ်ပြီးသူဟောပြောတုန်တင်သည့်အတိုင်းလက်တွေ့အသက်ရှင်ဖို့လိုကြောင်းကိုစွဲမြဲစေပါသည်ဤစီစဉ်သည် နေ့စဉ်တင်ဆက်သောအစီအစဉ်ဖြစ်သောကြောင့်စောင့်မျှော်၍ဝိညာဉ်ခွန်အားယူပါရန်မေတ္တာဖြင့်နှိုးဆော်အပ်ပါသည်